ရိညာဒုက္ခသည်တွေထန်နေပြန်ရေးအချိန်မတန်သေးဘူးလို့မြန်မာပြည်ဆိုင်ရာကုလလူအခွင့်အရေးအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။တိုင်းရင်းသားလူနည်းစုတွေပေါ်အာဏာပိုင်တွေရဲ့အကြမ်းဖက်မှုတွေကလည်းဆယ်စုနှစ်ပေါင်းများစွာတည်ရှိနေသေးပဲလို့ပြောဆိုလိုက်တာပါ။မြန်မာနိုင်ငံတွင်ဝင်ရောက်ခွင့်မရခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုတွားရောက်ပြီးအချက်အလက်စုဆောင်းခဲ့တဲ့ကုလလူအခွင့်အရေးအထူးကိုယ်စားလှယ်ရဲ့မြန်မာလူအခွင့်အရေးအခြေအနေတွေးရှိချက်တွေကိုတော့မတ်တင်ကြီးထက်ကစူးစီးတင်ပြပါမယ်
။ဒီကနေ့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်မှာလှုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးအချိန်မတန်သေးဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်ယန်ဟီလီကပြောဆိုပါတယ
်။ Talks of repatriation at this time are clearly premature.While the government of Bangladesh made it clear to me that no refugees would be forced back to Myanmar,
အခုချိန်မှာဌာနေပြန်ဖို့ဆောလွန်ပါသေးတယ်။ဒုက္ခသည်တွေကိုမြန်မာနိုင်ငံကိုအတိအကျပြန်မပို့ဘူးဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းကျွန်မကိုရှင်းရှင်းလင်းလင်းပြောပါတယ်။ကိုယ်သဘောဆန္ဒနဲ့အညီဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခါနဲ့အညီဖြစ်ပြီးတော့အမြဲတမ်းအတည်တကျဖြစ်သွားစေမယ့်ဌာနေပြန်ရေးဖြစ်ဖို့အတွက်လုံခြုံဘေးကင်းမှုအခြေအနေတည်ကြပြီလားဆိုတဲ့အပေါ်မှာစိုးရိမ်နေပါတယ်။မြန်မာနိုင်ငံကိုပြန်နိုင်မဲ့အလားအလာနဲ့ပတ်သက်လို့ဒုက္ခသည်တွေနဲ့ကျွန်မပြောဆိုကြည့်ကြပါမယ်။စိုးရိမ်ကြောက်ရွံ့မှုတွေရှိနေတာကိုတွေ့ရပါတယ
်။ဒုက္ခသည်တွေတိုင်းရင်းလူနည်းစုတွေအနေနဲ့သူတို့ဟာဘိုးစဉ်ပေါင်းဆက်နေထိုင်ခဲ့ကြတဲ့နေရပ်ရင်းတွေကနေဖယ်ရှားခံရတယ်လို့ပြောဆိုကြပြီးအသက်အန္တရာယ်ကိုတောင်စိုးရိမ်နေကြတယ်လို့မြန်မာဆရာကုလသမဂ္ဂလူ့ခွင့်ရအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုလိုက်တာပါ။ပလိုက်မှုရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံတွင်ဝင်ရောက်ခွင့်မရတော့တဲ့မြန်မာဆရာကုလသမဂ္ဂလူ့ခွင့်ရအထူးကိုယ်စားလှယ်ကဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုတွားရောက်ပြီးအစိုးရတာဝန်ရှိသူတွေဒုက္ခသည်တွေနဲ့တွေ့ဆုံပြီးမြန်မာလူ့ခွင့်ရအခြေအနေတွေကိုစူးစီးရယူခဲ့တာဖြစ်ပါတယ်။အရက်သားအစိုးရဟာလည်းအရင်ခေတ်တုန်းကအတိုင်းပဲလူမှုအပေါ်မှာဖိနှိပ်နေဆဲဖြစ်တယ်လို့ရန်ဟီလီကထောက်ပြပါတယ်။
I was deeply saddened to learn that 9 Rakhine Buddhist demonstrators were killed in Murau last month.
ဒီကိစ္စလာကမြောက်ဦးမြို့မှာဆန္ဒပြကြတဲ့ဗုဒ္ဓဘာသာဝင်ရခိုင်ကိုဦးတိတ်ဆုံးတဲ့အပေါ်အင်မတန်မှစိတ်မကောင်းဖြစ်ရတယ်လို့ဒဏ်ရာရတဲ့သူတွေကလည်းစိတ်ယုံပေါ်မှာလက်ထိတ်ခတ်ဖမ်းဆီးခဲ့တယ်ဆိုတဲ့သတင်းတွေလည်းတွေ့ရပါတယ်။ဒါဟာအင်မတန်ကိုမှရက်ဆက်ပြီးရှက်စရာလည်းကောင်းလာပါတယ်။ဒီအစီအကစားကိုရင်းနေတုန်းမှပဲမြောက်ဦးအုပ်ချုပ်ရေးမှူးဟောင်းဟာလည်းလက်ထုတ်ပြန်မှုလို့ယူဆရတဲ့တိုက်ခိုက်မှုအတွင်းသိဆုံးခဲ့ရတဲ့ဆိုတာသိခဲ့ရပါတယ်။အကြမ်းဖက်မှုတွေကအကြမ်းဖက်မှုတွေကိုပဲဖြစ်စေတယ်ဆိုတဲ့ထိတ်လန့်ပွဲသတိပေးချက်လည်းဖြစ်ပါတယ်
။လူနည်းစုတိုင်းရင်းသားတွေရဲ့တောင်းဆိုချက်ကတော့ဒန်းတူညီမျှမှုရှိရေးဖြစ်ပြီးတတိပုဂ္ဂလဒန်းတူညီမျှမှုတွေမဟုတ်ဘဲတိုင်းရင်းသားအဖြစ်အသိအမှတ်ပြုမှုကိုပါလိုလားနေတယ်လို့လည်းထောက်ပြပါတယ်။ရိုဟင်ဂျာတွေအပေါ်တိုက်ခိုက်မှုတွေအပြင်ကချင်ကရင်ရှမ်းကရင်နီစတဲ့တိုင်းရင်းသားတွေအပေါ်မြန်မာတပ်မတော်ကဆဲဆုနှစ်နဲ့ချီတိုက်ခိုက်နေတာမှာတချို့အဖွဲ့တွေအပေါ်ဒီကနေ့အထိတိုက်ခိုက်နေစေဖြစ်တယ်လို့လည်းထောက်ပြထားပါတယ်။တစ်ချိန်တည်းမှာပဲထိုင်းဘက်မှာခိုလုံနေရဆဲဖြစ်တဲ့ဒုက္ခသည်တွေအတွက်အထောက်အပံ့တွေမလောက်မငှအခြေအနေနဲ့ဌာနေပြန်ရေးအခက်တွေ့နေရမှုတွေကိုလည်းတင်ပြခဲ့ပါတယ်
။ Karen refugees told me that the humanitarian assistance they depend on is declining.
ကရီဒုက္ခသည်တွေမိခိုရက်တည်နေရတဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေလျှော့ချခံရတဲ့အကြောင်းကျမကိုပြောကြသလိုရှမ်းဒုက္ခသည်တွေကလည်းနိုင်ငံတကာလူရှင်တွေကအကူအညီတွေဖြတ်တောက်လိုက်တဲ့အကြောင်းကိုပြောကြပါရစေ။အဲ့တော့ဒုက္ခသည်တွေအနေနဲ့လုံခြုံရေးကိုစိတ်မချဖြစ်နေတဲ့ကြားကပဲနေရရင်းတွေကိုပြန်ဖို့တွန်းအားပေးသလိုများဖြစ်နေသလားဆိုတာဆက်ဆက်စဉ်းစားစရာပါ။သူတို့အနေနဲ့ထိုင်းဘက်မှာစားစရာမရှိဘိုက်ဟောင်းလောင်းတဲ့နေမလား။နောက်တစ်ခါဒုက္ခသည်အဖြစ်ပြေးရလွှားရမယ့်အရေးရှိနေပေမဲ့မငြိမ်းချမ်းသေးတဲ့မြန်မာနိုင်ငံဘက်ကပဲပြန်မလာဆိုတာကိုဝေခွဲမရဖြစ်နေကြပါတယ်
။ရိုဟင်ဂျာတွေထန်နေပြန်ရေးလုပ်ငန်းစဉ်မှာတော့နိုင်ငံတကာအတိုင်းဝန်အနေနဲ့အချိန်မနှောင်းခင်မြန်မာအစိုးရကိုဖိအားပေးချဖို့ကိုလည်းကုလလူ့ခွင့်ရအထူးကိုယ်စားလှယ်ကတိုက်တွန်းပါတယ
်။ Myanmar is keeping the world in the dark.And the international community appears
ညီမတို့ရဲ့ဟာကဘာကိုအမောင်ချနေစေဖြစ်ပြီးနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ကလည်းဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကိုဝေဖန်လို့တဲ့ဆန္ဒမရှိသလိုတွေ့နေရပါတယ်
။ရိုဟင်ဂျာတိုင်းနယ်ချီထွက်ပြေးရတဲ့ရခိုင်ပြည်နယ်တွင်လူခွင့်ရအခြေအနေတွေအပါအဝင်မြန်မာနိုင်ငံတွင်လူခွင့်ရအခြေအနေတွေကိုရယူနိုင်ဖို့အတွက်လွတ်လပ်တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုလက်တင်ခံဖို့လိုတဲ့အကြောင်းမြန်မာကိုတိုက်တွန်းလိုက်သလိုသူ့ကိုပြည်ဝင်ခွင့်ပိတ်ပင်ထားတဲ့မြန်မာအစိုးရနဲ့ပြန်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လည်းအစဉ်သင့်ရှိနေတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာမြန်မာဆိုင်ရာကုလလူခွင့်ရအထူးကိုယ်စားလှယ်ယန်ဟီလီကပြောဆိုသွားပါတယ်ရှင်။